ဂျပန်မှာကျင်းပမဲ့ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးမှာအမေရိကန်နဲ့တရုတ်ခေါင်းဆောင်တို့ကုန်သွယ်ရေးကိစ္စဆွေးနွေးမယ်လို့တရားဝင်အတည်ပြုလိုက်ကြပါတယ်။တရုတ်နဲ့အမေရိကန်ခေါင်းဆောင်တွေကြားအင်ကာလေးကတယ်လီဖုန်းဆက်ဆွေးနွေးမှုကနေအပြုသဘောဆောင်ကြောင်းအမေရိကန်သမ္မတကလည်းပြောပြီးတော့နှစ်နိုင်ငံစီးပွားရေးနဲ့ကုန်သွယ်ရေးအဖွဲ့တွေမကြေလည်မှုတွေကိုဆက်ပြီးဆွေးနွေးဖို့သဘောတူတဲ့အကြောင်းလည်းတရုတ်သမ္မတကပြောပါတယ်။သတင်းတောက်ကန်ဘရီတာနီးယားရဲ့သတင်းစာကိုမတ်တင်ကြီးထိုက်ကတင်ပြထားပါတယ်ရှင
်။တရုတ်သမ္မတရှီကျင်းပင်နဲ့အင်ကာနီကတယ်လီဖုန်းဆက်သွယ်ပြောဆိုမှုမှာအပေါင်းလက္ခဏာဆောင်ပြီးဂျပန်မှာကျင်းပမယ့် G20 ခေါင်းဆောင်ညာညီလာခံမှာကုန်သွယ်ရေးကိစ္စထပ်ပြီးဆွေးနွေးဖို့လည်းစီစဉ်ထားတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ကမ္ဘာစီးပွားရေးအားအကြီးဆုံးနှစ်နိုင်ငံအနေနဲ့တာရူညီညာဆွေးနွေးညှိနှိုင်းဖို့အရေးကြီးကြောင်းဒီလိုမှမဟုတ်ဘဲတစ်ဖက်နဲ့တစ်ဖက်တိုက်ခိုက်ရင်ဆုံးရှုံးသွားလိမ့်မယ်ဆိုတာကိုတရုတ်သမ္မတရှီကအမေရိကန်သမ္မတထရန့်ကိုပြောဆိုတဲ့အကြောင်းတရုတ်နိုင်ငံပိုင်သတင်းအေဂျင်စီရှင်းဟွာကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်ကုမ္ပဏီတွေကိုညံ့ညတ်တတ်ဆက်ဆံဖို့မျှော်လင့်ကြောင်းနိုင်ငံစီးပွားရေးနဲ့ကုန်သွယ်ရေးအဖွဲ့တွေအနေနဲ့မပြေလည်မှုတွေကိုဖြေရှင်းနိုင်ရေးဆက်ပြီးဆက်သွယ်ဆောင်ရွက်သွားဖို့သဘောတူကြောင်းလည်းတရုတ်သမ္မတရှီကပြောပါတယ်။အမေရိကန်သမ္မတထရန့်ကတော့တရုတ်သမ္မတရှီနဲ့တယ်လီဖုန်းဆက်သွယ်ဆွေးနွေးမှုကတိတ်ပြီးကောင်းမွန်ကြောင်းပြောပါတယ်။သူတို့ဆွေးနွေးပွဲမတိုင်မီသက်ဆိုင်ရာအဖွဲ့တွေကစပီးဆွေးနွေးကြမှာဖြစ်တယ်လို့လည်းသမ္မတထရန့်ကထပ်လောင်းပြောပါတယ်။ကမ္ဘာစီးပွားရေးအကြီးဆုံးနှစ်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးပွဲတွေကသဘောတူညီချက်တစ်ခုရလို့ရခင်အခြေအနေပေါ်ပေါက်လာပြီးနောက်ဒီသတင်းပတ်တည်အတွင်းမှာပဲရပ်ဆိုင်သွားတာဖြစ်ပါတယ်။နိုင်ငံခြားသဘောတူညီဖို့ရှိနေပြီလို့အမေရိကန်ဘက်ကယုံကြည်ထားတဲ့ကုန်သွယ်ရေးစီးပွားရေးကဏ္ဍပေါ်ပေါက်မလာတာတရုတ်ကြောင့်ဆိုပြီးအမေရိကန်ကအပြစ်တင်ပါတယ်။တရုတ်ဘက်ကတော့ဒီအပေါ်မှာခါခါတီးတီးပေးချပါတယ်။လက်တလုံးစာပိုင်းနဲ့အတွင်းမှာပဲအမေရိကန်နဲ့တရုတ်တို့ဒေါ်လာဘီလီယံရာနဲ့ချီတဲ့သွင်းကုန်တွေအပေါ်အပြန်လာသွင်းကုန်ကကောက်ခံထားပြီးဒေါ်လာ325ဘီလီယံတန်ဖိုးရှိတရုတ်သွင်းကုန်တွေအပေါ်နောက်ထပ်အခွန်ကောက်မယ်လို့အမေရိကန်သမ္မတထရန့်ကချင်းချောက်ထားပြီးဒီလိုအရေးယူမယ်ဆိုရင်တော့အမေရိကန်ကိုတင်ပို့နေတဲ့တရုတ်ကုန်ပစ္စည်းအလုံးပါဝင်မဲ့အနေအထားဖြစ်ပါတယ်။အမေရိကန်နဲ့တရုတ်သမ္မတတို့ကြားအင်္ဂါနေ့ဖုံးစံမဆွေးနွေးခင်ထီတော့နောက်သတင်းပိုင်ဂျပန်နိုင်ငံအိုဆာကာမှာချင်းပါမယ်သူတို့နှစ်ဦးဆွေးနွေးပွဲကတရားဝင်အတည်မပြုနိုင်ခဲ့သေးပါဘူး။အမေရိကန်သမ္မတထရန့်ကဆွေးနွေးမယ်လို့ပြောထားပေမဲ့တရုတ်ဘက်ကတော့လူသိရှင်များထုတ်ပြောတာမရှိခဲ့ပါဘူးတရုတ်သမ္မတရှီဘက်ကဆွေးနွေးဖို့ညင်းရင်ဒေါ်လာ325ဘီလီယံတန်ဖိုးရှိတရုတ်ကိုယ်ကုန်ရဲ့အပေါ်ချက်ချင်းမဲ့အခွန်ကောက်မယ်လို့အမေရိကန်သမ္မတထရန့်ကခြေချောက်ခဲ့တာပါအမေရိကန်သမ္မတအင်ဂျီရောရဲ့စီးပွားရေးအကြံပေးလေရီကတ်လိုးကအခုလိုပြောပါတယ်
Our position will continue to be, we want structural changes here. We want structural changes on...
ညာနာပစ္စည်းမူပိုင်ခွင့်ခိုးယူမှုနှီးပညာရေးပြည်အားပေးဆွဲပြောင်းကဲမှုဈေးဝယ်ဖွင့်လှစ်မှုနဲ့သွင်းကုန်ကွန်တိုနဲ့ပတ်သက်ပြီးအခြေခံကစပြောင်းလဲဖို့အတွက်အမေရိကန်ပြည်ထောင်စုကဆက်ပြီးဆွေးနွေးလိုနေတာပါကျွန်တော်တို့မှအမြဲတမ်းရှိထားတဲ့ခိုင်မာတဲ့သဘောတူညီချက်မျိုးကိုရဖို့ကျွန်တော်တို့ကစူးစမ်းနေတာဖြစ်ပြီးဒါကလုံးဝအရေးကြီးပါတယ်ဒါကြောင့်ဒီကိစ္စတွေအားလုံးဆွေးနွေးဖို့ရှိမှာပါ
အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောရောဘတ်လိုက်တီဇာကလည်းအင်ဂါနီကအထက်လွှတ်တော်ကော်မတီရှင်းမှောင်မှာတရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ဘက်ကအခွန်ကောက်နေတဲ့ကိစ္စကိုအခုလိုပြောဆိုသွားပါတယ်
I don't know if it'll get them to stop cheating tariffs alone. I think you don't.
ဒီကုန်ကောက်ကောက်ကံမှုတခုတည်းနဲ့သူတို့ဘက်ကလိမ်ညာနေတာတွေရပ်သွားစီမလားဆိုတာကတော့မသိပါဘူး။တခြားနည်းလမ်းရှိတယ်လို့လည်းမထင်ပါဘူး။ဆွေးနွေးပြောဆိုနေုံနဲ့အလုပ်မဖြစ်တာကတော့သိပါတယ်။ဒါကြောင့်လဲဆိုတော့နှစ်ပေါင်း30လောက်ခဲ့ပြီပါပြီ။ဒါကိုအားလုံးလည်းသဘောတူမယ်လို့ထင်ပါတယ်။သဘောမတူဘူးဆိုရင်လည်းတခုခုလုပ်ကြရပါတော့မယ်။ဒီကုန်ကောက်တာတဲ့ပိုကောင်းတဲ့ကိစ္စရှိရင်လည်းကျွန်တော်သိချင်ပါတယ်။အခုထိတော့ဘာမှမကြရသေးပါဘူး။
တရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးပွဲတွေပြန်ဆမယ်ဆိုတဲ့သတင်းတွေကြောင့်အမေရိကန်စတော့ဈေးကွက်မှာတော့အတက်ပြန်နေပါပြီ။အမေရိကန်နဲ့တရုတ်ခေါင်းဆောင်တို့နှစ်ဦးကြားမှာတော့ကုန်သွယ်ရေးအပြင်မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေဆွတ်လွှတ်ရေးနှာချဖို့အမေရိကန်သမ္မတထရန့်ရဲ့ကြိုးပမ်းချက်နဲ့ပတ်သက်ပြီးဆွေးနွေးကြမယ်လို့လည်းခန့်မှန်းထားကြပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့နျူကလ িয়ার လက်နက်တွေဆွတ်လွှတ်ရေးဆွေးနွေးမှုတွေကရှင်မတို့နားမဆုတ်တာအခြေအနေနဲ့တက်နေတာပါ G20 ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာတော့တရုတ်သမ္မတရှီကမြောက်ကိုရီးယားကိုသွားမှာဖြစ်ပါတယ် ဒါအဆိုရင်ဆလင်းမြစ်တာကာလအတွင်းအိမ်ကြီးချင်းမြောက်ကိုရီးယားကိုတရုတ်သမ္မတရဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါလေရှင်။